ကမ္ဘောဒီးယားနိုင်ငံမှာကလေးအခွင့်အရေးခံတာတိုးတက်အောင်မြင်မှုတွေတော်တော်များများရှိနေပေမဲ့ကလေးအခွင့်အရေးရရှိမှုအဆင့်ကတော့ဆိုးရွားနေကြနေဆဲဖြစ်တဲ့အကြောင်းကလေးသူငယ်ဆိုင်ရာအစီရင်ခံစာတစ်စောင်ကဖော်ပြထားပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Leon Kijowski ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပါလိမ့်မယ်ရှင
်ဇွန်လ10ရက်နေ့ကိုနိုင်ငံတကာကလေးသူငယ်များနေ့အဖြစ်ကမ္ဘောဒီးယားနိုင်ငံမှာနှစ်စဉ်ကျင်းပလေ့ရှိပါတယ်ဒီကလေးသူငယ်များနေ့မတိုင်ခင်လေးမှာပဲThe Kids Rights Index, ကလေးသူငယ်ဆိုင်ရာညွှန်ကြားအဖွဲ့ရဲ့အစီအခံစာကကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်တွေရဲ့အခွင့်အရေးရရှိမှုအဆင့်တန်းဟာကမ္ဘာနိုင်ငံ181နိုင်ငံနဲ့128နေရာမှာရှိနေပါတယ်လို့အစီအခံထားပါတယ်။ဒီအစီအခံစာဟာကမ္ဘောဒီးယားကလေးသူငယ်တွေရဲ့ကျန်းမာရေး၊ပညာရေးနဲ့ကာကွယ်စောင့်ရှောက်မှုဆိုင်ရာအချက်အလက်တွေကိုအခြေပြုရေးသားထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာကလေးသူငယ်တွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုပိုပြီးကောင်းမလာစေဘူးလို့လည်းစီစဉ်စားကထောက်ပြထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ကလေးသူငယ်အခွင့်အရေးဆိုင်ရာအဆင့်ဟာအီဒီချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံကလွဲလို့အောက်ဆုံးအဆင့်မှာရှိနေပါတယ်။ထိုင်းနိုင်ငံကအဆင့်14၊ဗီယက်နမ်ကအဆင့်59နဲ့လာအိုနိုင်ငံကအဆင့်132မှာရှိပါတယ်။မြန်မာနိုင်ငံကအဆင့်133မှာရှိတယ်လို့စီစဉ်စားကဆိုပါတယ်။ Save the Children အဖွဲ့ရဲ့မူဝါဒရေးရာအကြီးအကဲအကြံပေးပုဂ္ဂိုလ်ရှူခီးကကမ္ဘောဒီးယားနိုင်ငံရဲ့ကမ္ဘာကလေးသူငယ်အခွင့်အရေးကာကွယ်စောင့်ရှောက်မှုဥပဒေတွေပိုကောင်းမွန်လာပြီမဲ့လို့အကောင့်တဲ့ဖော်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့ဆိုပြီးအခုလိုပြောပါတယ
်ဥပဒေပိုင်းဆိုင်ရာမှာတိုးတက်မှုတွေစည်းစပ်လာရှိလာပြီမဲ့ကမ္ဘောဒီးယားကလေးငယ်တွေဟာပညာရေးကျန်းမာရေးလူမှုအသိုင်းအဝိုင်းမှာပါဝင်ခွင့်ရရှိရေးတို့အတွက်လိုအပ်နေစေဖြစ်ပြီးစင်ခေါ်မှုတွေလည်းရင်ဆိုင်ရပါသေးတယ်ဥပမာမဆန်းစွမ်းတဲ့ကလေးငယ်၄00ခန်းနောက်ပဲအောက်ခြေအဆင့်အလယ်တန်းအဆင့်ပညာရေးပြီးမြောက်ပါလေဒီအဆင့်ကိုပြီးမြောက်တဲ့သူတို့နဲ့ရွယ်သူဆန်းစွမ်းတဲ့ကလေးငယ်အရေအတွက်ကတော့47ရာခန်းလုံးရှိပါတယ်ကမ္ဘောဒီးယားကလေးငယ်90ရာခန်းလုံးဟာသူတို့အပေါ်ကိုထိလက်ရောက်အကျန်းဖက်တဲ့တံခိုးခံစားရပြီးတော့25ခန်းလုံးကစိတ်ပိုင်းဆိုင်ရာနှင်းဆဲမှုတွေနဲ့900ခန်းလုံးကလိင်ပိုင်းဆိုင်ရာဆော့ကားမှုတွေကိုခံစားခဲ့ရပါတယ
်ပြီးခဲ့တဲ့နှစ်တွေမှာကမ္ဘောဒီးယားနိုင်ငံမှာကလေးတွေကြောင့်အစနုံတိုးတက်လာပေမဲ့လို့ကလေးတွေနဲ့မိဘတွေကကြောင်းစားအလုပ်ကိုရွေးချယ်ကြလို့လယ်တန်းကြောင်းပြည့်တဲ့ရာခိုင်နှုန်းကနည်းနည်းပဲရှိတယ်လို့လည်း UNICEF အဖွဲ့ကြီးကပြောပါတယ် The Kids Rights Index ကအစီအခံစာမှာဖော်ပြထားတဲ့ဇာအုပ်ချီရောက်နေတဲ့အစီအခံနိုင်ငံတော်ဘတ်ဂျက်ခွဲဝေချထားမှုနဲ့ရောအစိုးရရဲ့လုံလဆိုင်တုံမှုနဲ့ပါရောင်းပြန်ဟန့်နေတယ်ဆိုပြီး Save the Children မူဝါဒအကြံပေးခီးကအခုလိုဆက်လက်ပြောပြပါတယ်
ကမ္ဘောဒီးယားကလေးသူငယ်တွေသူတို့ရဲ့အခွင့်အရေးတွေပြည်ပြောင်းရရှိဖို့ဆိုရင်နိုင်ငံတော်ကလုံလောက်တဲ့ဘတ်ဂျက်ခွဲဝေချထားပေးဖို့လိုအပ်ပါတယ်။ဥပမာ2019ခုနှစ်ကဆိုရင်ဘတ်ဂျက်ရဲ့ 13.8% ခန့်ကိုပဲပညာရေးအတွက်ချထားပေးပါတယ်။ကမ္ဘာစံတင်သတ်မှတ်ချက်ကနိုင်ငံတော်ဘတ်ဂျက်ရဲ့ 20% ခန့်ဖြစ်ပါတယ်။လူမှုဖူလုံရေးအသုံးစရာအတွက်လည်းဒေသဆိုင်ရာဘတ်ဂျက်ရဲ့ 200% ခန့်ကနေ 400% ခန့်ပဲသုံးပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံလူမှုဝန်ထမ်းဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူရစ်မာလီနာကတော့မအားလက်လို့ဝေဖန်ချက်မပေးပါဘူးလူမှုဝန်ထမ်းအရာရှိတယောက်ကသူ့စီကိုဖုံးလွှဲပေးပြီးမြေဝေသတင်းတောက်သူနဲ့စကားမပြောနိုင်ငံမှာပဲဖုံးချသွားခဲ့ပါတယ်ကလေးသူငယ်အခွင့်အရေးတိုးတက်မှုရရှိစေဖို့အတွက်ကမ္ဘောဒီးယားအစိုးရရဲ့အရေးကြီးတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုတော့ကမ္ဘောဒီးယားက UNICEF အဖွဲ့တည်ဆက်သွယ်ရေးအရာရှိတာလီမီစ်ကအခုလိုပြောပြပါတယ်
လွန်ခဲ့တဲ့10နှစ်အတွင်းကမ္ဘောဒီးယားဆိုရကကလေးသူငယ်တွေအခွင့်အရေးတိုးတက်ဖို့အရေးကြီးတာတွေလှုပ်ဆောင်ခဲ့ပါတယ်။ဥပဒေအမျိုးမျိုးကိုထုတ်ပြန်တယ်လို့ကလေးတွေကိုကာကွယ်စောင့်ရှောက်ဖို့လုပ်ငန်းစီမံချက်တွေဆင်းရဲနှောင့်အားမှုလျှော့ချရင်းနဲ့ပညာရေးစနစ်ကောင်းမွန်ရေးကိစ္စတွေဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့ကွာဟချက်တွေကတော့ရှိနေပါသေးတယ်။အောင်မြင်မှုတွေရနေတဲ့အချိန်တွေမှာပဲတချို့ကဏ္ဍတွေမှာကွာဟချက်တွေလျှော့ချဖို့အများကြီးလိုအပ်နေပါသေးတယ်။
ကမ္ဘောဒီးယားအစိုးရအနေနဲ့ကလေးသူငယ်အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးအရေးကြီးတဲ့လှုပ်ဆောင်ချက်တွေရှိနေပေမဲ့လည်းလောလောဆယ်မှာကမ္ဘောဒီးယားကလေးငယ်32ရာခိုင်နှုန်းဟာဖွံ့ဖြိုးတိုးတက်မှုနှုန်းရပ်တန့်နေကြပြီးအသက်9နှစ်အောက်ကလေးငယ်တည်ဆောမှုနှုန်းကအယောက်1000မှာ32ယောက်ရှိကြောင်းအခက်အခဲပြဿနာတွေအားလုံးဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတာဖြစ်လို့အားလုံးကိုတပြိုင်တည်းထဲချီရှိရမှာဖြစ်ကြောင်းလည်း UNICEF အဖွဲ့ပညာရှင်ဘန်လီမီစ်ကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ